ရမုံမျိုးကနေရာခုနှစ်ခုတံမင်းမှာဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကမာရွတ်အင်းစိန်စမ်းကြောင်းစားရမြို့နယ်တွေမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေကိုတင်းကျပ်ပြီးအစ်စ်ဆေးတွေပိုးပြီးတော့လှုပ်လာနေပါတယ်။ဒီကြားထဲကပဲစီအုပ်ချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကလာတဲ့တရင်ကိုကျွန်မအခင်ယူထေးကပဲဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဒီနေ့မနက်9:00ဝန်းကျင်လောက်ကစပြီးရန်ကုန်မြို့ကနေရာတချို့မှာဘုံပေါက်ကွဲရတွေဖြစ်ခဲ့ပါတယ်။ကမာရွတ်မြို့နယ်ရဲ့ကလှဲဒန်းစင်တာနီးမှာမနက်စောစောပိုင်းကစပြီးတော့အသေးစားပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ကြားပြီးအင်းစိန်မြို့နယ်က BOC မှတ်တာအရင်ပောက်တော့ဝမီပွိုင်ဂျပန်လန်းနဲ့အင်းစိန်ဘူဒနာစတဲ့နေရာလေးခုမှာလည်းပုံတွေကွဲခဲ့ပါလေ။အခုလိုကမာရွတ်နယ်အင်းစိန်မြို့နယ်မှာပောက်ကွဲခဲ့တဲ့အချိန်ဝန်းကျင်လောက်မှာပဲတောက်ကလာပါနဲ့မြောက်ကလာပါမြို့နယ်မှာလည်းဘုံပောက်ကွဲတာတွေရှိခဲ့ပါလေ။စမ်းကြောင်းမြို့နယ်ထဲမှာလည်းညနေ3:00ဝန်းကျင်လောက်ကဂွာစီနာမှာပောက်ကွဲခဲ့ပါလေ။ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့တော့ပောက်ခွဲခဲ့တဲ့မြို့နယ်တစ်ခုမှာနေတဲ့ဦးကအခုလိုပြောပြပါရ
စေ။ကမာလီမြို့နယ်ပေါ့ကမာလီမြို့နယ်ဆိုအင်းစိန်မြို့နယ်ဒီမှာတော့ဆောက်ဒီနောက်ကလာတော့မှတော့ဆောက်ပေါက်တာကျွန်တော်တင်ကြပါရပြဟုတ်ကဲ့ပောက်ခွဲမှုကြီးကြရဲဒါဖြစ်စဉ်အသေးစိတ်ကိုကျွန်တော်တို့တရားမပြီးဘောနော်ဒီကတော့တစ်ခုရှိတယ်ဒီလမ်းလုံးငန်းကွာလေးရာခါရီဖတ်ဖတ်ရီရှိတဲ့ဝန်ကျင်ဒီမှာပဲဒီပောက်ခွဲမှုကြီးဆောက်ဖြစ်နေတာဖြစ်ပါတယ်ဟုတ်ဒီလူတွေကတော့တရားမှုမရှိပါဘူးခင်ဗျဟုတ်ကဲ့အဲဒီကိုရေးစကိုရေးချင်တယ်ချီလာမရှိတော့ဒါမှတော့ကျွန်တော်ပြန်ပြီးတော့ပူဆောင်ကြည့်နေရသေးပါတော့
အခုရန်ကုန်မြို့မှာပောက်ကွဲမှုတွေတရက်တည်းဆက်တိုက်ဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးမင်းမြတ်မှုတွေပို့ပြီးတော့လုပ်နေတယ်လို့မြို့ကန်တွေကပြောပြကြပါတယ်ဒီလိုလုံခြုံရေးတင်းကျပ်နေတဲ့ကြားကပဲစစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြပွဲတချို့လည်းရှိခဲ့ပါတယ်စစ်ဆေးမင်းမြတ်မှုတွေတိတိကျကျပုံများတဲ့အခြေအနေကိုတော့ဆန္ဒပြခဲ့ကြသူတွေကတူကအသီးသေးကိုပြောပြပါတယ်
ဒီကောင်ကတော့ဒီကျွန်တော်ပြသနေပြီးတော့ဒီကိုစီဘက်ကနေတည်ပြီးပါအာနာရှင်ဘက်ကပြည့်တည်ပြီးပါနဲ့ဆိုရင်ဒီမောင်းမှုကြီးကတော့ကြိုက်ပြီးတော့ထွက်ပါရည်ပြ။အင်းအားကတော့ကျွန်တော်တို့20-25ဝန်းကျင်ပါပါခင်။အစီတွေကိုကျွန်တော်တရားတွေမှာပို့ပြီးတော့စစ်ဆေးတယ်ပေါ့နော်။တရားပေါင်းမှုတရားတွေအလိုမျိုးဝေးပြန်တာတခြားညီအစ်ကိုတွေမှာစစ်ဆေးနေပါရည်ပြဟုတ်ကဲ့ဟုတ်။ဟိုအတိအကျတော့ကျွန်တော်တို့ဒီကမာကြီးတရားပေါ့နော်။တာဂီတကမာကြီးတရားအမျိုးဝင်ကြည့်ပြီးတော့ဝေဇင်လာလဲသူ့နာလမ်းကုန်ပါတိပြောနေတော့လဲအတော်ရီနဲ့ပခုနဲ့ပြင်းတော့ဒီစိတ်ဒီဒီစိတ်ကတော့တမိုင်းလမ်းကုန်အမည်ကြီးဒီဒီအမတ်တိုင်းအမည်ပေါ်တော့အဲ့ဒီနေရာလေးကိုအဲသူစစ်ပါရဲ့ဒီအောင်ဒီရပဒအတက်စင်းလေးအဒီကတော့ဒီစိတ်နဲ့မိုင်းပါရအောင်ဒီဘက်ဒီကူပဲဒီပေါင်းမှုတရားတွေသူတို့ကိုစစ်ပါရဲ့ဗျဟုတ်ကဲ့ဒီမျိုးအစစ်စစ်တွေရတယ်အခန်းကြီးတွေများနေကြတယ်ကလည်းကျွန်တော်တို့တပိတ်တွေကိုကြောက်အောင်ဖွင့်နေပါတယ်နောက်လည်းထွက်သွားမှာဖြစ်ပါတယ်ခင်ဗျာ
မန္တလေးမြို့မှာလည်းရုံကျွေးတင်းကျပ်နေတဲ့ဂျာကပဲဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့ရှိခဲ့ပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်လို့မန္တလေးတပိတ်အင်အားစုဦးဆောင်သူတို့ဖြစ်တဲ့ကိုသူရအောင်ကအခုလိုပြောပါတယ်
။ဒီနေ့ကတိုင်းသားတွေနဲ့တူရက်တည်ရဲဆိုတဲ့အကြောင်းရဲ့ကျွန်တော်အားလုံးတို့တို့ရှေ့ဆက်ပြီးတော့တောင်းလို့ဆိုတဲ့အကြောင်းဟိုလုံးနဲ့ကျွန်တော်တိုင်းသားပေါင်းတို့ရဲ့အကြောင်းလည်းထွက်ပြလိုက်။အလုံးစုံရဲ့အချိန်ကခိုင်းလို့ပါပဲသူတို့ရဲ့ဒီနေ့ရဲ့စကားတွေဒီကားတွေနဲ့အများကြီးပတ်နေတာပေါ့။အဲသူတို့ရဲ့တုံးစံတွေအတိုင်းလည်းအမေရကြတော့ကျွန်တော်ကလည်းချိန်ကြီးပြီးတော့လုပ်ပြီးပါပါခင
်ဗျ။မန္တလေးမြို့မဟာအောင်မြင်းမြို့နယ်ကစံခိုင်ရေးပါတီရုံးမှာတနင်္ဂနွေနေ့ညနေကလက်လုပ်ကုန်းတစ်လုံးပောက်ကွဲခဲ့ပါတယ်။အဲဒီနောက်ည7:00ဝန်းကျင်လောက်မှာမြို့နယ် NLD ပါတီရုံးဝင်ရောက်ဖျက်ဆီးခံခဲ့ရပါတယ်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ9နာရီကြာလာတဲ့အချိန်မှာအသေးစားပောက်ကွဲမှုတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာလက်နက်ကင်ကြော်လန့်ဖို့ကြိုးစားတာတွေရှိနေတာပါ။အနာသိအုပ်ချုပ်နေတာကိုလက်မခံကြောင်းပြသတဲ့ဆမပြပွဲတွေလည်းမြန်မာနိုင်ငံနေရာဒေသတချို့မှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။ကလေး၊မကွေး၊လက်ပတော်၊ရွှေဘိုစတဲ့မြို့တွေမှာလည်းဒီကနေ့ဆမပြခဲ့ကြပါတယ်။အနာသိကြီးကာစားအချိန်တွေတုန်းကလည်းဆမပြပွဲတွေအရှိန်မကောင်းတော့ပေမဲ့လည်းဆမပြသူတွေကတော့ရတဲ့အင်အားနဲ့လုံခြုံရေးအခြေအနေပေါ်မှာမူတည်ပြီးတော့ပုံစံမျိုးစုံနဲ့ဆက်ပြီးဆမပြနေကြတာဖြစ်ပါရဲ့ရှင်။